တောင်မြောင်းကိုရီးယားနိုင်ငံကောင်းဆောင်တွေကြားနဲ့2018ခုနှစ်တွင်တတိယကြိမ်ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ17ရက်အင်္ဂါနေ့ကျရင်ပျုံယမ်းမြို့တော်မှာကျင်းပဖို့ရှိပါတယ်။ပြီးခဲ့တဲ့ဧပြီလ2ရက်မှာကိုရီးယားနိုင်ငံသားနှစ်ပေါင်းများစွာတွင်ပထမဆုံးထိပ်သီးအစည်းအဝေးကိုနှစ်နိုင်ငံနေဆက်ဆင်းမဲ့ဆုံးမှာရှိတဲ့ပန်းမွန်ဂျုံကျေးရွာမှာကျင်းပပြီးမေလမှာရေးပေါ်ထိပ်သီးအစည်း တက်မှုတွေရမလာပဲအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုတွေကလည်းရပ်ဆိုင်နေတာပါဒီအခြေအနေတွေကိုပြောင်းလဲပြီးတိုးတက်မှုရလာအောင်ရှစ်ဆက်လှုပ်ဆောင်ဖို့အတွက်သမ္မတမွန်ဂျေအင်းအနေနဲ့အပြင်းအထန်ရင်ဆိုင်လှုပ်ဆောင်ရဖို့ရှိပါတယ်သမ္မတမွန်ဂျေအင်းရဲ့ပျော်ရွှင်ခီးစဉ်ဟာတောင်ကိုရီးယားခေါင်းဆောင်တို့အနေနဲ့၁၀နှစ်ကျော်အတွင်းပထမဆုံးမြောက်ကိုရီးယားခီးစဉ်ဖြစ်ပါလိမ့်မယ်အခုထိပ်သီးအစည်းအဝေးမှာထိတ်ဆုံးကပါဝင်မဲ့အကြောင်းအရာကတော့1953ကိုရီးယားစစ်ပွဲပြီးဆုံးကြောင်းတရားဝင်ကြေညာချက်တစ်ခုထုတ်ပြန်ရေးကိစ္စဖြစ်ပါတယ်ဒီကြေညာချက်ကိုဒီနှစ်ကုန်ပိုင်းမှာထုတ်ပြန်ဖို့ကိုရီးယားနိုင်ငံစလုံးကပြောဆိုထားကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကတော့ဒီလိုကြေညာချက်မျိုးမထုတ်ခင်မှာကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးဆိုင်ရာခိုင်မာတဲ့နောက်ထပ်လှုပ်ဆောင်ချက်တွေအရင်ဆုံးဖြစ်လာဖို့လိုလားနေတာပါ။ကိုရီးယားစစ်ပွဲပြီးဆုံးကြောင်းတရားဝင်ကြေညာချက်ထုတ်ပြန်လိုက်မယ်ဆိုရင်တောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုယူသိမ်းရေးအမေရိကန်အတွက်ဖိအားပိုဖြစ်လာနိုင်တယ်လို့လေ့လာသူတို့ကသုံးသပ်ကြပါတယ်။